ဗီလူရဲ့တဘောသားမပါဘဲနဲ့ကြားပြင်းတဲ့အစိုးရတစ်ခုတည်းရဲ့ဆုံးဖြတ်ချက်နဲ့လော်ကော်မြို့ကနားဟေဝန်တန်းကြံမှာဒီဘူတုအဆန်းကျေးရုပ်ဆောက်လုပ်တာနဲ့ပတ်သက်ပြီးတော့ကန့်ကွက်နေတဲ့ကရင်လူငယ်တွေထဲက6ယောက်ကိုပြည်내အစိုးရဖွဲ့ကတရားစွဲဆိုလိုက်ပါတယ်။ဒါဟာပြည်내အစိုးရနဲ့ကရင်လူငယ်တွေနောက်ဆုံးအကြိမ်ဆွေးနွေးပွဲပြီးခဲ့တဲ့နောက်ပိုင်းအစိုးရဘက်ကပထမဆုံးတုံ့ပြန်တာလည်းဖြစ်ပါတယ်။ပြည်စုံကိုကိုစော့ထက်ကတင်ပြပို့ထားပါတယ်ရှင်။
နိုင်ငံသားများရဲ့ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုလုံခြုံရေးဆိုင်ရာအကာအကွယ်ပေးဥပဒေပုံမှန်30နဲ့ကရားပြည်နယ်အစိုးရလက်ထောက်ညွှန်ကြားမှုဦးတန်းအောင်ကတရားလိုလုပ်ပြီးဗိုလ်ချုပ်ကျေးရွှေရှုပ်ကြောင်းရေးလှုပ်ဆောင်နေတဲ့ကရင်လူငယ်ကောင်းဆောင6ယောက်ကိုမေလ16ရက်ကတရားစွဲဆိုလိုက်တာဖြစ်ပါတယ်။ကရင်လူငယ်တွေဟာဗိုလ်ချုပ်ကျေးရွှေရှုပ်ကြောင်းမှုဆန္ဒဖော်ထုတ်ရင်းသွေးမြေကြားခဲ့တဲ့ဖေဖော်ဝါရီ12ရက်ကိုကရင်ပြည်ရေတော်ပုံလေးဖြစ်မတ်လ15ရက်ကကြေညာချက်ထုတ်ပြန်ခဲ့သလိုကရားပြည်နယ်ဝန်ကြီးချုပ်နဲ့စီမံဘဏ္ဍာဝန်ကြီးဟာနိုင်ငံရေးရှာဖွေကောင်လေးအမျိုးသားသစ္စာဖောက်တယ်လို့ဖော်ပြခဲ့ပါတယ်။ဒီကြေညာချက်ကိုအခုတရားစွဲဆိုခံရတဲ့လူငယ်6ယောက်ကတာဝန်ခံလက်မှတ်ထိုးခဲ့တာဖြစ်ပါတယ်။လွိုက်ကော့မျိုးမရဲစခန်းကအဖမ်းလာခံဖို့ဖုံးတဲ့ဒိုင်းရိုက်အကြောင်းကြားထားတဲ့အတွက်ဒီကိစ္စကိုကရင်လူငယ်တွေတိုင်ပင်ဖုံးပြပြီးမှအမှုရင်ဆိုင်ဖို့အတွက်ကြေညာချက်မကြခင်ထုတ်ပြန်သွားမယ်လို့တရားစွဲဆံလူငယ်တွေတဲကပါစကွာလေကအခုလိုပြောပါတယ်
။သွားမှာကလက်ကော့မျိုးမရဲစခန်းကကျွန်တော်တို့ဖုံးဆက်လိုက်ပဲ။ရစကန်လာဒီလာရအဖန်ခံမှုတွေ့ဖို့နော်အမှုရင်ဆိုင်ကြောင်းကလည်းမလာသူကြီးဖန်ချက်မှုတခါတည်းဖန်ချက်ဖန်ချက်တော့ဆိုတဲ့ဆောနာဖုံးလုံးဆက်လာတဲ့တစ်ခါမှလည်းကျွန်တော်ရဲ့မိသားစုအင်းမှာလူရဲ့ရေပေါ့နော်အချင်းမှုတွေကလာရရှာဖွေစစ်စီးတာတွေပဲလုပ်တော့ခဲ့လို့သူကကလောက်ချင်တဲ့တဲ့ပုံစံနဲ့သူတို့လူရဆက်သိမှာပဲဒါသူတို့ပုံမှန်မှုတွေလို့ကျွန်တော်အဲ့လိုပြောချင်တယ်
ဥပဒေပုံမှာ30ရာဆိုရင်ထောင်နဲ့6လကနေအမြင့်ဆုံး3နှစ်ဖြစ်ပြီးဒဏ်ငွေ15သိန်းအထိချမှတ်ခံရနိုင်ပါတယ်။မတူညီအဖွဲ့အစည်းတွေအတိုင်းဝိုင်းနေကြမှာနှိမ့်နိုင်မှုတွေမရှာဘဲပုံမှန်တွေမျိုးမျိုးနဲ့ရေးယူထောက်ချဖို့လှုပ်ဆောင်နေရဟာပြည်ထောင်နာရဲ့အဖြစ်မဟုတ်ကြောင်းကြားပြည်နယ်ဒီမိုကရက်တစ်ပါတီအထွေထွေအတွင်းမှုခူးတဲရယ်ကအခုလိုပြောပါတယ်
။ဒီနေ့တွေကိုဒီလိုအရေးယူအောင်လုပ်ရစလာကတာဒီလိုနဲ့ဒီမှာဖြစ်နေတဲ့စစ်ပဏာကိုအဓိကရှာနေတဲ့ခြေကဒါမဟုတ်ဘူးဆိုတာတော့ဒါကျွန်တော်အဲ့လိုပြောချင်တယ်။တိုင်းသာပေါင်းစုံနေတဲ့ဟိုကျွန်တော်တို့နိုင်ငံမျိုးကိုကြတော့မြေချရေးဆိုတာလည်းရမှာမဟုတ်ဘူး။အဲကျွန်တော်တို့ဒီပြည်ညာရေးဆိုတာလည်းချက်လာမှာမဟုတ်ဘူး။ဒါပြီးတော့ကျွန်တော်ပြောနေတဲ့ဒီမိုကရေစီလို့ဖက်ဒရယ်ပြည်ထောင်စုကိုဆိုရတာရလေဟိုအများရဲ့ဟာတာချစ်ဆက်ပြည်နိုင်ရေးနောက်ပြီးတော့ဒီချက်မကဒီကရှိတော့နိုင်ရေလို့ကျွန်တော်ပြောပါမိတယ
်။တရားစွဲဆံလာရရင်ကိန်းဒီလူငယ်6ယောက်ကတော့ခူတူဖဲကေခူရီဒူခေါ်တော်မတ်ပါစကွာလေကွန်ဂျွန်ဘောနဲ့ဒီတီကိုဖြစ်ပါတယ်လူငယ်6ယောက်ကတော့ဒီမှုကိုဘလို့ရင်ဆိုင်သွားမယ်ဆိုတာကိုစူဝေးတိုင်နေပြီးမှပြင်းထုတ်ပြန်ချက်ကိုလည်းမကြခင်ထုတ်ပြန်သွားဖို့ရှိကြောင်းပြောပါတယ်တရားပြည်နယ်ဆိုရဟာဇာကောမျိုးကကနာဟင်ဝန်ပန်းညမှာ2019ဇန်နဝါရီ30ရက်နေ့ကဗိုလ်ချုပ်ကြီးရုပ်ကိုစိုက်ထုတ်ခဲ့တာပါဒါဟာအများပိုင်းနေရာတစ်ခုမှာလူထုဆန္ဒမပါဘဲဗိုလ်ချုပ်ကြီးရုပ်ကိုစိုက်ထုတ်ခဲ့ရလို့ဆိုပြီးကရင်လူငယ်တွေကကန့်ကွက်ဆန္ဒပြခဲ့ကြတယ်လို့ကြီးရုပ်အတွက်သုံးတဲ့ကျပ်သိန်းငွေ1000ကျော်ကိုလည်းပြည်နယ်အစိုးရကပို့မှုနေနဲ့ချပြဖို့အတွက်တောင်းဆိုခဲ့ကြပါတယ်ဒီတောင်းဆိုဆန္ဒပြမှုတွေကိုအစိုးရကအင်အားသုံးနှိမ်နင်းခဲ့တယ်လို့ရုံးရင်းစံကမှုတွေကိုလည်းရဲကရဘာကြီးနဲ့ပြစ်ခတ်ခဲ့ကြကြောင်းလူတချို့တန်းရခဲ့ပြီးဖမ်းဆီးထိန်းသိမ်းခံရတာလည်းဖြစ်ခဲ့ပါတယ်ဒါပေမဲ့နောက်ပိုင်းမှာဒီပြဿနာကိုဖြေရှာဖို့အတွက်ဆန္ဒပြခေါင်းဆောင်တွေပြည်နယ်အစိုးရအမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဘဝဒါသာ NRPC ပါဝင်သက်ဆိုင်ရာအဖွဲ့အစည်းတွေပါဝင်တဲ့၅ပွင့်ဆိုင်ဆွေးနွေးမှုတွေဖြစ်လာခဲ့ပြီးဖမ်းဆီးကြံလူငယ်တွေကိုလည်းအစိုးရကပြန်ထုတ်ပေးခဲ့ပါတယ်။ဒါပေမဲ့လည်းနောက်ဆုံးမှာမေလ14ရက်နေ့ကကျင်းပခဲ့တဲ့အစိုးရနဲ့ KNG ခေါင်းဆောင်တွေနဲ့ကျင်းပရဲ့ဆွေးနွေးပွဲမှာတော့တစ်ဖက်ပြည်လည်မှုတွေမရဘဲကျင်းပမှုတွေပြန်ဖြစ်ခဲ့တာမှာ KNG လူငယ်ခေါင်းဆောင်တချို့ကိုတရားစွဲဆိုခဲ့ရလည်းဖြစ်ပါတယ်။